ာပါရှင်လွတ်လပ်တဲ့အာရှအသံ RFA 2024ခုနှစ်ဩဂတ်လ31ရက်နေ့စနေနေ့ညပိုင်းစီဇန်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထမရှင်စက်တောင်းမြေရေထက်တက်လာလို့ဘကိုးတိုင်းမှာလူဦးရေသတောင်းလောက်ရေဘေးတင့်နေပါတယ်။မြောက်ပိုင်းကတိုက်ပွဲတွေအရှိန်လျှော့ရေးမှာပါဝင်နေအောင်မယ်လို့တရုတ်တန်ယုံကထပ်ပြောလာပါတယ်။ဒီအကြောင်းတွေကိုကြားရဖို့ရှိပါတယ်ရှင်။မြန်မာနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေအရှိန်လျှော့ရေးမှာတရုတ်နိုင်ငံကစက်ပါနေအောင်မယ်လို့ဩဂတ်လ31ရက်နေ့ဒီနေ့မှာမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကထုတ်ပြန်ပါတယ်။ငင်းကြိုင်းနဲ့ပြန်လည်တင့်မြတ်ရေးအတွက်အပြုသဘောဆောင်တဲ့အခန်းကဏ္ဍကနေဆက်လက်ပါဝင်နေမှာဖြစ်ပြီးတော့မြန်မာနိုင်ငံမြောက်ပိုင်းကအခြေအနေတွေအတွက်ဆွေးနွေးဖို့နဲ့အပြည့်အခက်ရက်ဆဲဖို့လုပ်ငန်းတွေကိုအမြဲလုပ်နေတယ်လို့ပြောပါတယ်။တန်းမျိုးသားလူမျိုးရေးတက်မတော် DNA တွေကိုစစ်ဆင်ရေးရဖို့တရုတ်ကစပို့ထားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တရုတ်တန်ယုံကထုတ်ပြန်လာတာပါ။မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကဩဂတ်လ31ရက်နေ့ကပြုလုပ်တဲ့တရုတ်မြန်မာမီဒီယာတွေ့ဆုံပွဲမှာမြန်မာနိုင်ငံတည်ငြိမ်ရေးပြန်လည်တင်းမြတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာပါဝင်ဆောင်ရွက်မယ်လို့ပြောခဲ့ပါတယ်ရှင်။မန္တလေးတိုင်းတပိတ်ချင်းမြို့နယ်ကလေးမိုင်ရွာနဲ့တာဝါတိုင်ကုန်းစစ်ကောင်စီတပ်စခန်းနှစ်ခုကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကဩဂတ်လ30ရက်နေ့မှာသိမ်းပိုက်လိုက်ပြီလို့ NUG အမတ်တက်စစ်ဒေသရုံးကပြောပါတယ်။ဒီတိုက်ပွဲမှာတပိတ်ချင်းပြင်ဦးလွင်မန္တလေးရွှေဘုံနဲ့ကမ်ဘလူခရိုင်ကပြည်သူ့ကာကွယ်ရေးတပ်တွေပါဝင်ခဲ့ပြီးတော့လက်နက်ခဲယမ်းတွေတင်စီရခဲ့တယ်လို့ပြောထားပါတယ်။တိုက်ပွဲမှာထိခိုက်ကြဆုံးခဲ့တဲ့အခြေအနေကိုတော့မပြောထားပါဘူး။တပိတ်ချင်းမြို့ကိုတော့ဩဂတ်လ25ရက်နေ့မှာသိမ်းပိုက်ထားတယ်လို့ NUG ကထုတ်ပြန်ထားပါတယ်။လက်ရှိမှာတော့တပိတ်ချင်းမြို့နယ်အတွင်းစစ်ကောင်စီတပ်စခန်းအနည်းငယ်သာရှိတော့ပြီးတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်ရှင်။စကောင်စီတန်းနဲ့လက်အောက်ခံအဖွဲ့အစည်းတွေကြောင့်ဩဂတ်လ1ရက်နေ့ကနေ30ရက်နေ့အထိတက်လာအတွင်းလူပေါင်း88ယောက်သေဆုံးခဲ့ပါတယ်။အဲ့ဒီထဲမှာစကောင်စီတပ်ကလက်နက်ကြီးပစ်ခတ်တာကြောင့်သေဆုံးသူ45ဦးပါဝင်တယ်လို့နိုင်ငံရေးကျင်းသားများကစောင့်ရှောက်ရေးအသင်း AAPP ကပြောပါတယ်။အသက်18နှစ်အောက်ကလေး12ဦး၊အသက်60နဲ့အထက်တက်ကြီးရွယ်ဦး15ဦးပါဝင်ပြီးတော့စကိုင်းတိုင်းမှာအယက်သားသေဆုံးမှုအများဆုံးဖြစ်ခဲ့တယ်လို့ AAPP ကဖော်ပြထားပါတယ်ရှင်။မန္တလေးတိုင်းနထိုးကြီးမြို့နယ်ထနောင်းပင်လဲရွာကိုဩဂတ်လ31ရက်နေ့ဒီနေ့မနက်အစောပိုင်းမှာစကောင်စီတပ်ကလေချောင်းကနေဘုံကျဲတိုက်ခိုက်လို့အမျိုးသမီးတစ်ယောက်သေဆုံးပြီးတော့ဖုံးကြီးကျောင်းဆောင်နဲ့နေအိမ်တချို့ထိခိုက်ပျက်စီးခဲ့ပါတယ်။ဩဂတ်လ31ရက်နေ့မနက်တနာရီကျော်မှာနထိုးကြီးမြို့နယ်တမိုင်ကန့်ဝေးတဲ့ထနောင်းပင်လဲရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘဲဇက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာလို့ဒေသခံတွေကပြောပါတယ်။လေချောင်းကနေဘုံနှလုံးကျဲချခဲ့လို့အသက်25နှစ်အရွယ်အမျိုးသမီးတစ်ယောက်သေဆုံးခဲ့တာလို့ပြောကြပါတယ်ရှင်။လာရှိုးထောင်ကနေပြန်လွတ်လာတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဗဟိုအလုံးမှုဆောင်အဖွဲ့ဝင်ပြည်သူ့လွှတ်တော်ဒုတိယဥက္ကဋ္ဌဦးထွန်းထွန်းဟိန်ဟာ NLD ပါတီမှာအလုတ်တာဝန်တွေပြန်လည်ထမ်းဆောင်လာတော့မယ်။ဒီနေ့လွှတ်တဲ့ပါတီအစည်းအဝေးမစခင်မှာအွန်လိုင်းကနေပါတီဝင်တွေနဲ့တွေ့ဆုံပြီးတော့ပြောခဲ့တာလို့ NLD ပါတီရန်ကုန်တိုင်းစမ်းကြောင်းမြို့နယ်ဒုတိယဥက္ကဋ္ဌဦးဘဘဦးကပြောပါတယ်။အနာသိန်းကာလာ3နှစ်ခွဲအတွင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်2181ယောက်နဲ့လွှတ်တော်ကိုယ်စားလှယ်145ဦးဖမ်းဆီးခံခဲ့ရတယ်လို့ NLD ရဲ့ဒီနေ့ထုတ်အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။စတောင်းမြေတက်လာလို့ဗကိုးတိုင်းတောင်ကုန်းမျိုးကအနိမ်ပိုင်းရက်ွက်တွေနဲ့ရွာပေါင်း30လောက်မှာရေကြီးနေပြီးတော့ဒေသခံတပေါင်းကျော်ရေဘေးဒုက္ခကြုံနေရတဲ့အကြောင်းကိုရဲစီသူကတင်ပြပါမယ်ရှင
်။စတောင်းမြေဒုတိယကြိမ်ပြန်လည်မြင့်တက်လာတာကြောင့်ဗကိုးတိုင်းတောင်ကုန်းမျိုးအနိမ်ပိုင်းရက်ွက်တွေနဲ့စတောင်းမြေကမ်းဘေးတစ်လျှောက်ကရွာပေါင်း30ခန့်ရေဝင်နစ်မြုပ်နေတဲ့လူဒေသခံတွေကဩဂတ်လ31ရက်ဒီကနေ့မှာ RFA ကိုပြောပါတယ်။ဩဂတ်လ28ရက်နေ့ကစလို့မြေကြီးပြန်လည်မြင့်တက်လာတာဖြစ်ပြီးရေဘေးတင့်နေသူတွေအတွက်စားနပ်ရိက္ခာနဲ့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒေသခံတို့က RFA ကိုပြောပါတယ်
။ဟ ဟိုတခေါက်ကတက်ပို့တက်တယ်လေအခုဒီတခေါက်ကတော်တော်လေးကိုဒုက္ခရောက်တဲ့သူများတယ်ပြောမယ်ဆိုရင်ရေတွေလည်းဒုက္ခရောက်တယ်စာနေရေးခါလည်းဒုက္ခရောက်တယ်အကုန်လုံးဒုက္ခရောက်တယ်ရေနှိမ့်ပိုင်းဆိုတော့အကုန်လုံးမြုပ်သွားတာဗောမြုပ်သွားတော့ဘာမှလူပြောနေစရာပါဒုက္ခရောက်တယ်ရေကတော့ပို့ဒုက္ခရောက်တာဗော
လက်ရှိမှာတောင်ကုန်မြို့ရဲ့မြေနေပိုင်းရက်ကွက်တွေဖြစ်တဲ့ကျက်ရှာစွန်းမြကြီးပေါက်အုတ်ကျွန်းတန်းမြို့ကြီးပေါက်တော့နဲ့တန်ဖြူချောင်းစားတဲ့ရက်ွက်တွေမှာရေက6ပေနီးပါးအထိမြင့်တက်နေတယ်လို့ဆိုပါတယ်။ဒါအပြင်မြကန်းဘေးမှာရှိတဲ့ပြတောင်တဖမ်းပင်ဇီးပြူပင်ချောင်းကန်ဗရောက်ကုန်းရွာတွေမှာရေကြီးရေရှမ်းဖြစ်နေပြီးရေဘေးတင်သူကတထောင်ချော်တည်ရှိနေတာပါ။ရေကြီးမှုကြောင့်ရက်ွက်နဲ့ရွာတွေမှာရှိတဲ့တောက်သုံးရေကန်တွေရေမြုပ်သွားပြီးသုံးမရတော့တဲ့အတွက်တောက်သုံးရေအခက်ခဲကြုံနေရတယ်လို့ကူညီကြေးစေလို့သူတူကပြောပါလေ
။ဒီကတော့တောက်တော့ရင်ပြက်လာတာဘောနော်။ဒီကအဲဆက်လာတဲ့ကျွန်တော်ရေတွင်းနေပြက်စီရ။တောင်မျိုးဆိုလို့ချင်းဒါရေဆိုတာအလွယ်တကူဝယ်လို့ရလေ။ဥပမာကျတော့ကျွန်တော်တို့တဖမ်းမယ်လို့ဈေးယူဝယ်လို့ပြတောင်လို့ပဲကြတော့သူတို့ကရေဝယ်ဖို့တောင်မျိုးရေညီလာအောင်ဖြတ်ပြီးတော့လာဝယ်ရတာကြီးပါရှိတယ်။အဲ့တော့အဓိကဒီရေစားတော့ဝင်ပေါ့။အဆိုးဆုံးနေရာတွေကဈေးယူဝယ်လို့ပြတောင်လို့ပဲကတော့တော်တော်ဆိုးတယ်မှာ။သူတို့ကရေကြီးစကားမရှိဘူးသူတို့တာပေါ်လေးမှနေနေရတာဘောနော်။
ပြီးခဲ့တဲ့ဩဂတ်စ်လဇန်းပိုင်းကလည်းစစ်တောင်းမြေကြီးပထမအကြိမ်မြင့်တက်ခဲ့တာကြောင့်ဒေသခံတွေရေပေးသင့်ခဲ့ပြီးလက်ရှိမှာနောက်တစ်ကြိမ်ထပ်ကြုံရတာပါ။တောင်ကုန်မြို့ရဲ့စစ်တောင်းမြေအောက်ပိုင်းမှာရှိတဲ့ညောင်လေးပင်ခရိုင်မှာလည်းဩဂတ်စ်လ23ရက်နေ့ကနေ29ရက်နေ့အထိတပတ်အကြာရေကြီးရေရှမ်းဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲဒီဒေသမှာတော့တိုက်ပွဲတွေကြောင့်အရင်ကတည်းကထွက်ပြေးတိမ်းရှောင်နေရပြီးစစ်ဘေးဒဏ်အပြင်ရေပေးပါထပ်ကြုံရတယ်လို့ဒေသခံတူကပြောပါတယ်။
ရေတော့ပြန်ရောရတယ်ဒါပေမဲ့လမ်းကြောင်းတွေပိတ်ထားတော့ဘယ်မှသွားလို့မရဘူးကုန်းနေလဲမဝင်ဘူးသူတွေလည်းတက်လို့မရပါဘူးပိတ်ထားတာပိတ်ထားတော့ဆယ်လောက်ရှိပါပြီစစ်ပီးရလည်းရှောင်ရတယ်ရေပီးရလည်းတင့်နေစားတော့ကုန်းနေရလည်းဈေးကြီးတယ်ကျန်းမာရေးရပြန်လဲဆွတ်လို့မရဘူးဒီလိုကြရတော့ဒုက္ခရတာပေါ့
ဒီချင်းနေရင်းနဲ့ပတ်သက်လို့စစ်ကောင်စီရဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနတာဝန်ရှိသူထံ RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံပြေဆိုတာမရှိပါဘူးဥလာတမကလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကဩဂတ်လ18ရက်နေ့ထုတ်ပြန်ချက်မှာတော့နိုင်ငံတော်မှာရေကြီးရေရှမ်းမှုကြောင့်လူဦးရေ၄သိန်းနီးပါးရေပေးသင့်ခဲ့ပြီးလူသားချင်းစာနာမှုအကူအညီလိုအပ်ချက်အခြေအနေတွေကိုပို့ပြီးဆိုးရွားစေခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
RFA ကိုကြည့်ရှုနေရတာပါရှင်ရခိုင်ပြည်နယ်ရဲ့နယ်မြေတဝက်ကျော်ကို AA ကတင်ပိုက်ထားပြီးတိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်၅သိန်းခွဲနီးပါးနေရာဆုံးခွာထွက်ပြေးနေရတဲ့အကြောင်းမထထအိမ်တော်ဆက်ပြောပြပါမယ်ရှင်
။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့တိုက်ပွဲဖြစ်နေတာဆယ်လနီးပါးရှိလာပါပြီ။ဒီကာလအတွင်းရခိုင်ပြည်နယ်ရဲ့မြို့နယ်18မြို့နယ်တွေက9မြို့နယ်မြို့နယ်ခွဲ4ခုနဲ့ချင်းပြည်နယ်ပလောဝမြို့နယ်ကူပါ AA ကသိမ်းပိုက်ထားပါတယ်။သိမ်းပိုက်ထားတဲ့မြို့နယ်တွေကတော့မင်းပြား၊ညီပုံ၊ညောက်ဦး၊ကြောက်တော်၊ပေါက်တော်၊ပုံနာကျုံ၊ဘူးသီးတောင်၊ရသည့်တောင်၊ရံပြင်းနဲ့မြို့နယ်ခွဲ4ခုဖြစ်တဲ့တောင်ပြိုလက်ဝဲမအီကန်တောင်ကြီးနဲ့ကျင့်တလီတို့ဖြစ်ပါတယ်။မောင်တော်နဲ့တန်တွဲမြို့နယ်တွေမှာစစ်ကောင်စီတပ်စခန်းတစ်ခုစီသာကျန်တော့ပြီးတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။တန်တွဲမြို့ကမောင်ရွှေလေးရေတပ်စခန်းနဲ့မောင်တော်မြို့ကအမှတ်9နေကြားဆောင်စခန်းတွေမှာပါ။မောင်တော်မှာအောက်လ4ရက်နေကစလို့တိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီတပ်ဟာအထက်မြင့်အဆောက်အုံတွေနေအိမ်တွေနဲ့စတင်ကြောင်းတွေကိုစစ်စခန်းအဖြစ်အသုံးပြုနေတယ်လို့ AA ကထုတ်ပြန်ပါတယ်။တန်တွဲမြို့နယ်မှာစစ်ကောင်စီတပ်ရင်းနှစ်ခုအပါအဝင်တန်တွဲမြို့၄စိမ့်နဲ့ငပလီဟိုတယ်စုံတွေကို AA ကသိမ်းပိုက်ထားပြီးနောက်ဆုံးလက်ချက်ဖြစ်တဲ့မောင်ရွှေလေးရေတပ်စခန်းကိုထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ကွာမြို့နယ်မှာလည်း AA ရဲ့ထိုးစစ်ကြောင့်စစ်ကောင်စီအုပ်ချုပ်ရေးရန်တရာတွေရပ်တန့်သွားပြီလို့မြို့ကတယောက်ကပြောပါတယ်။စစ်တွေတောင်ကုတ်ကြောက်ဖြူနဲ့အမ်းမြို့နယ်တွေမှာတိုက်ပွဲမဖြစ်သေးပေမဲ့တိုက်ပွဲဖြစ်လာနိုင်တဲ့အလားအလာရှိနေတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတယောက်ကပြောပါတယ်။အဘူလာ9ရင်းကြီးကစစ်ကောင်စီတက်တဲ့ AA တိုက်ပွဲကြောင့်မောင်နှောဒေတာခံတွေနှက်မြစ်ကိုဖျက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ကြိုးစားနေချိန်မှာရိုဟင်ဂျာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေတိုက်ခိုက်ခံရပြီးယာနဲ့ချီတိုက်ဆုံးခဲ့ပါတယ်။အသက်ရှင်ကျန်သူတွေနဲ့မျက်မြင်သက်သေတွေရဲ့ပြောပြချက်အရဒရုန်းဘုံတွေအမြောက်တွေလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တာကြောင့်လို့ပြောပါတယ်။အာရခတပ်တော် AA ကတော့အဲ့ဒီနေ့ကပစ်ခတ်မှုတွေဟာ AA နဲ့မသက်ဆိုင်ရောအဘူလာ27ရက်နေ့မှာအစီရင်ခံစာထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာစစ်ဘေးရှောင်ဦးရေခန့်မှန်းခြေ9သိန်းခွဲနီးပါးရှိနေပြီးအဲ့ဒီထက်ပိုပြီးလဲများနိုင်တယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတွေကပြောပါတယ်။မိုးရင်ကာလဖြစ်ပြီးလမ်းဘက်ဆက်သွယ်ရေးဖြတ်တောက်ခံထားတာကြောင့်လဲအကူအညီတွေလိုအပ်နေကြပါတယ်။ ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တော်တော်များများကိုအေးအေးကထိန်းချုပ်လိုက်ပေမဲ့စစ်ကောင်စီရဲ့လေကြောင်းရံကိုကြောက်ရတာကြောင့်စစ်မေးရှောင်ပြည်သူတွေအခုအချိန်ထိနေရမပြောင်းနိုင်ကြသေးပါဘူး။အဂုတ်လာဇန်ပိုင်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရေကြီးတဲ့အတွက်စစ်မေးရှောင်ရင်ရေဘေးဒုက္ခကိုပါရင်ဆိုင်ခဲ့ကြရပါတယ်ရှင်။
အခုနောက်ဆုံးအနေနဲ့ ARD တိုင်းနဲ့စစ်မှုထမ်းဖို့လူငယ်တွေပို့ဖိအားပေးခံရပြီးဒီဥပဒေကို ARD တိုင်းမှာဖျက်သိမ်းပေးပါဆိုပြီးတော့ဒေသခံတယောက်ကပေးလာတဲ့စာအပါဝင်အနေနဲ့အရက်ရက်က RFA ကနေတက်ဆင့်ပို့လာတဲ့ပေးစာတွေကိုမဆန်းမော့အောင်တင်ပြပါမယ်ရှင
်မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်မှာ ARD တိုင်းကပေးစာကိုအင်ဆုံးတင်ပြပါမယ်ရှင်။ RFA ရှင်ကျမက ARD တိုင်းမြောင်းမြမြို့သူမြို့သားတွေရဲ့ကိုစာပြောပြစီ။ကျမတို့ ARD တိုင်းသူတိုင်းသားတွေရာစစ်အစိုးရကိုပုံကန်တော်လှန်သူမဟုတ်ပါဘူး။အစိုးရဘက်ကအမဲရှိနေတဲ့ ARD တိုင်းသူတိုင်းသားတွေပါ။ကို့ဝန်းစာအတွက်ရုံးကန်စ조사ရှာဖွေနေရသူတွေပါ။အစိုးရခေါ်လို့မရတဲ့နေရာဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးစားတဲ့မြမပြည်အထက်ပိုင်းအတော်များများကလူတွေကိုတော့စစ်မှုထမ်းခေါ်လို့မရလို့ဆိုပြီးမခေါ်ဘဲအေးချမ်းစွာနေတဲ့ကျမတို့ ARD တိုင်းကလူတွေကိုတော့ရသလောက်ခေါ်ပြီးချင်းချောက်ခေါ်ခံနေရပါတယ် ARD တိုင်းမြောင်းများမြို့နဲ့ ARD တတိုင်းလုံးအတွက်စစ်မှုထမ်းဥပဒေကိုပယ်ဖြတ်ပေးပါလို့ RFA ကတစင်တောင်းဆိုချင်ပါတယ်ဆိုပြီးပေးပို့လာတာပါရှင်အခုတကတင်ပြချင်တာကမကွေးတိုင်းတောင်တွင်းကြီးမြို့နယ်ကပေးစာပါမြမပြီမှာကုံစင်းနှုံနေအစမတန်တက်နေတာပါ RFA ရေဒီကြတဲ့မြမပြီမှာစစ်မှုထမ်းအမိတ်ကြောင့်လူတွေဒုက္ခရောက်နေရပါတယ်မကွေးတိုင်းဒေသကြီးတောင်တွင်းကြီးမြို့နယ်တွေကရွာတိုင်းလူလိုမှာစစ်မှုမထမ်းမနေရဆိုပြီးရက်ွက်အုတ်ချုပ်ရေးမှုတွေကတအိမ်ကိုတယောက်နှုံမဲနှိုက်ခိုင်းနေပါတယ်မဲမနှိုက်ရင်တယောက်ကို15,000နဲ့အတင်းအာဓမတောင်းနေတာပါကျေးဇူးပြုပြီးဒီစာကိုအာနာရှင်မင်းစိုးမင်းညစ်တွေတီအောင်ဖတ်ကြားပေးပါဆိုပြီးပေးပို့လာတာပါရှင်အခုဆက်ပြီးအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကိုတောင်းဆိုစရာလေးရှိလို့ပါ RFA ရေးဆိုပြီးပေးပို့လာတဲ့စာပါမန္တလေးမုံရွာကနေတက်လာရင်ရေချောင်းနဲ့ရောကုန်းချောင်းနဲ့ပါချင်းတွင်းအထက်ပိုင်းကိုကုန်းစီတဲယူပို့ဆောင်ရမှာထွက်တာနဲ့အန်ယူဂျီရဲ့ဂိတ်တွေကိုတတ်မှတ်အခွန်ကားတွေပေးဆောင်ပြီးမှထွက်လာခဲ့ကြပေမဲ့ချင်းတွင်းမြစ်ပြားရောက်လို့မော်လိုက်တဲ့ home linger ရောက်ရင်စစ်ကောင်စီကိုစားနေရိကတွေဖျက်တောက်တယ်ဆိုပြီးကားတွေမော်တော်တွေကိုရက်အကက်သတ်မရှိပိတ်ဆို့ဖြတ်တောက်ထားတော့ပြည်သူတွေမှာအစမတန်ကုန်စင်းလုံးကြီးမြစ်ပြီးဝယ်စားနေရပါတယ် RFA ပေးစာကတစဉ်အန်ယူဂျီလူကြီးတွေတည်အောင်ပြောပေးပါဆိုပြီးပေးပို့ထားပါတယ်ရှင်အခုဆက်ပြီးရှမ်းပြည်နယ်မြောက်ပိုင်းကပေးပို့လာတဲ့စာပါရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCS တပ်တွေကလူ2000လောက်ကရှမ်းပြည်နယ်ကုံလုံကျေးရွာအုပ်စုမှာလုံခြုံရေးယူပေးတယ်ဆိုပြီးကျေးရွာတွေမှာလူခွဲပြီးလာနေနေပါတယ်ဟိုနားရွာကဟိုနားဖုံးတော်ကြီးကျောင်းမှာအစည်းအဝေးခေါ်ပြီးတအိမ်ကိုပတ်စံ1,000ကောက်သွားပါတယ်။ပတ်စံရသွားတော့ RCS တပ်ဖွဲ့ဝင်တွေတယောက်မှမတွေ့ရတော့ပါဘူး။ကျွန်တော်တို့ပြည်သူတွေကိုကောက်ွယ်ပေးဖို့လား။ပြည်သူကသူတို့ကိုကောက်ွယ်ပေးရမှာပါလား။အများပြည်သူသိအောင် RFA ကတစင်တင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာစီစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရနံပါတ်ကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင
် RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပါစေမြန်မာပြည်သူပြည်သားများဘေးရန်နေအပေါင်းကင်းဝေးပါစေရှင်
Radio Free.